စစ်မှုထမ်းဥပဒေတမအသက်မှာအကျုံးဝင်တဲ့အမျိုးသားတွေလေရင်နဲ့ထွက်ခွာဝင်ပိတ်ထားတယ်လို့စစ်ကောင်စီထိန်းချုပ်နယ်မြေအောက်ကထိုင်းမြန်မာနယ်စပ်တချို့မှာလည်းပိတ်ပင်တဲ့သတင်းတွေထွက်လာနေပါတယ်တနင်္လာနေ့တိုင်းဘက်ကအခြေအနေတွေကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
တနင်္လာနေ့တိုင်းကော့တောင်ဘက်ကနေထိုင်းနိုင်ငံရနောင်းမြို့ကို9ရက်နယ်စပ်ဖြတ်တန်းခွင့်စာအုပ်နဲ့အလဲပတ်သွားကြမဲ့အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေကိုနယ်စပ်စစ်ဆေးရေးဂိတ်တွေကနေသွာလာခွင့်နေပိတ်ပင်လိုက်တာပါစက်တင်ဘာလ2ရက်နေ့ကစပြီးအကန့်အသတ်မရှိပိတ်လိုက်တယ်ဆိုပြီးနယ်စပ်ကနေထိုင်းဘက်ကိုထွက်လာတဲ့လူငယ်တဦးကအခုလိုပြောပြပါဗျာသူတို့က
ဒီအသက်18နှစ်ကနေဒီ35နှစ်အတွင်းယောက်ျားလေးအခြားဟိုမျိုးနယ်ယောက်ျားလေးတွေဆိုရင်တော့အဲကျွန်တော်အဲကော်တောင်ကနေဇနောင်းဘက်ကိုပေးမကူတော့ပါအခုလက်ရှိကတော့ဒီနေ့မှဟိုစပြီးသူတို့ကတော့စပြီးအဲ့ဟိုဟာဥပဒေကထုတ်တာပေါ့နော်ဒီဘက်မြောက်ဒီဘက်ကတော့အခုတော့သူတို့ဟိုတကယ်မထုတ်ပြန်သေးဘူးပေါ့နော်ဘယ်နေ့တော့ဘယ်ထုတ်ပြန်မှာတော့မသိဘူးပေါ့နော်ဒီနေ့လက်ရှိကအဲ့ကော်တောင်ဘက်ကိုစပြီးသူတို့ပိတ်တာပေါ့နော်အခုမြောက်ဒီမဲဆောက်ဘက်ခြမ်းတော့သူတို့ဘယ်နေ့စပိတ်မှာတော့မသိ
စစ်မှုထမ်းဥပဒေကြောင့်လူငယ်တွေဟာညီမျိုးမျိုးနဲ့ပြည်ပနိုင်ငံတွေကိုထွက်နေရမှာစစ်ကောင်စီကဒါကိုထိန်းချုပ်လို့တဲ့သဘောနဲ့နေဆက်တွေကနေထွက်နေကြတဲ့အသက်18နှစ်အထက်လူငယ်တွေနဲ့လူလက်ပိုင်းတွေကိုပိတ်ပင်လိုက်တာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်။အရင်ကဆိုရင်တော့အဲဒီတော့လေလက်မဝယ်ပြီးတော့အဲဒီအနည်းဆုံးတော့ထိုင်းကိုထွက်လို့ရတယ်ပေါ့နော်ဆို14ရက်ဗီဇာဖရီးနေပေါ့နော်အခုကကြာတော့အဲ့ဒီလမ်းကြောင်းကနေပြီးတော့စပိတ်လိုက်တဲ့အတွက်ကြောင့်မလို့ဒီလူငယ်တော်များများကကျွန်တော်တို့ဒီနေဆက်တွေကနေပြီးတော့ဒီတရားရှိစီတရားပေါ့နော်မရှိတဲ့နေရာကျတော့ဆက်ဟိုလေတို့တမောလုံးနဲ့ကူးကြရပေါ့နော်အဲ့လိုလေကုလားမြားလာတဲ့တကြောင်မလို့စစ်မှုထမ်းဖို့အတွက်ကိုခေါင်းကျင်းတဲ့တကြောင်မလို့အရင်ကတော့ဒီလင်းနဲ့သွားတာကိုပိတ်ထားရပေါ့နော်အခုကတော့ဒီကားလမ်းကြောင်းတွေကနေပြီးတော့ဒီနယ်ဆက်ဘက်ကဂိတ်တွေကနေပြန်ဥစားပိတ်တာပေါ့နော
်အခုလိုမျိုးကော့တောင်းဘက်ကပိတ်လိုက်တဲ့အတွက်ကော့တောင်းမျိုးကမဟုတ်တဲ့သူတွေဟာယာနဲ့ချီပြီးပိတ်မိနေပြီးလီလန်းတွေကနေတရားမဝင်တဲ့နီးလန်းတွေနဲ့သွားနေကြတယ်လို့လဲဆိုပါရယ်အခုဆိုရင်ဆက်လီကားကတူးကိုဘတ်2500လောက်ရှိပြီးစစ်သားအဖြစ်စုဆောင်းမှာကိုစိုးရိမ်ပြီးထိုင်းဘက်ကိုလူငယ်တွေကထွက်ခွာလာနေကြပါရယ်စစ်ကောင်စီအနေနဲ့လူငယ်တွေပြည်ပမှာအလုံးလုံးခွင့်တွေကိုလည်းကန့်သတ်ပိတ်ပင်ထားသလိုပြည်ပနိုင်ငံတွေကိုအလဲဗီဇာနဲ့ထွက်လာသူတွေကိုလည်းတင်းကျပ်မှုတွေလုပ်နေပြီးလေရင်အသွားပြန်လက်မှတ်ပြခိုင်းတာတဲခုံမဲ့ဟိုတယ်ကိုဘုတ်ကင်လုပ်ထားကြောင်းဆာရွက်ပြရတာဒီခရီးသွားမဲ့လူငယ်တွေကိုစားမိဘအုပ်ထိန်းသူတွေကအာမခံပေးရတာဒီလည်းလုပ်ခိုင်းခဲ့ပါတယ်ဒီလိုတင်းကျပ်မှုတွေတာမကအခုဆိုရင်နယ်ဆက်လမ်းတွေကပါတင်းကျပ်လာတာဖြစ်ပါတယ်ရှင်